မေရိကန်နိုင်ငံကအကြောင်းတွေမှာစိတ်ချမ်းသာရေးနဲ့ပတ်သက်တဲ့ခက်ခဲတဲ့ပြဿနာကိုဖြေရှင်းဖို့အဓိကဦးစားပေးလှုပ်ဆောင်မယ်လို့သမ္မတဒေါ်နယ်ထရမ့်ကကတိပေးလိုက်ပေမဲ့ဖလော်ရီဒါကျောင်းမှာလူအများပြားတိုက်ဆုံခဲ့ရတဲ့တနက်နဲ့တိုက်ခတ်မှုနောက်ဆုံးဖြစ်ရအတွက်တနက်ကင်ဆာမှုကိုထိန်းချုပ်ဖို့အတွက်တစုံတရာမပြောခဲ့တာနဲ့ပတ်သက်ပြီးတနက်ကင်ဆာမှုထိန်းချုပ်ရေးအတွက်စ조사နေသူတွေစိတ်ပြတ်နေကြပါလိမ့်ဖလော်ရီဒါပြည်နယ်ဘရော့ဝုဒ်ကောင်တီကအထက်တန်းကျောင်းမှာအသက်16နှစ်ရွယ်ကျောင်းသားဟောင်းတဦးရဲ့အားဖြင့်ရိုက်ဖက်တနတ်နဲ့ပြစ်ခတ်မှုကနေလူပေါင်း18ဦးအနည်းဆုံးသေဆုံးခဲ့ရပြီးနောက်တည့်ရက်မှာပဲသမ္မတထရမ့်ကဝမ်းနည်းချေခွဲစွာနဲ့အမေရိကန်ပြည်သူတွေကိုအခုလိုပြောကြားခဲ့တာပါသူဟာသေဆုံးတရားရသူတွေရဲ့မိသားစုဝင်တွေနဲ့ဒေသအရာရှိတွေကိုတွေ့ဆုံဖို့အတွက်အခင်းဖြစ်ပွားခဲ့ရာပါကလန်မြို့ကိုမကြာခင်တွားရောက်မှာဖြစ်ကြောင်းနဲ့ကြေညာခဲ့ပါတယ်နိုင်ငံတော်ကိုပြောကြတဲ့မင်းကွန်းနဲ့မှာအမေရိကန်ကလီငယ်ရီကိုတိုက်ရိုက်ရင်ညွှန်းပြီးသူတို့တကယ်လို့အကူအညီလိုအပ်နေတယ်ဆိုရင်ဆရာတွေမိသားစုဝင်တွေဒေသရေးအရာရှိတွေဒါမှမဟုတ်ဘာသာရေးခေါင်းဆောင်တွေစီကိုတွားရောက်အကူအညီတောင်းဖို့အတွက်ပြောကြားခဲ့ပါတယ်လူသားအချင်းချင်းအသေးပဲရှိရှိနဲ့နဲ့ဆိုင်ဆိုင်ဆက်သွဲပြီးအတန်းပေါ်တငယ်ချင်းအဖြစ်ကနေအင်းကြီးချင်းမိတ်ဆွေအပေါင်းအသင်းတွေဖြစ်လာနိုင်စေမဲ့ဘဝတိုက်ခါဆောင်ထင်းတဲ့ရင်ကျေးမှုအပြောင်းလဲတွေရအောင်အမေရိကန်နိုင်ငံသားတွေလက်တွဲပြီးဆောင်ရွက်ဖို့လဲသမ္မတထရမ့်ကပန်ကြားလိုက်ပါတယ်